အီဂျစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့လူထုအုံကြွမှုဖြစ်ပွားခဲ့တာခုနှစ်ကြာမြင့်ခဲ့ပြီဖြစ်ပေမဲ့ဒီမိုကရေစီမျှော်လင့်ချက်ကတော့အလန်းဝေးနေစေဖြစ်ပါတယ်။လာမယ့် match လမှာရွေးကောက်ပွဲကျင်းပဖို့ရှိပေမဲ့လည်းသမရစီစီရဲ့ပြိုင်ဘက်6ရောက်တို့နောက်ဆုတ်သွားပြီးတဲ့နောက်ဒီရွေးကောက်ပွဲကိုသပိတ်မှောက်ဖို့အတိုက်ခံတွေကစော်အော်နေကြတာပါ။ VOA သတင်းတော့မိုဟာမက်အယ်ရှင်နာဝီရဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စန္ဒာကပြောပြမှာပါရှင်။
လွန်ခဲ့သောခုနှစ်နှစ်ကထောင်ပေါင်းများစွာသောအီဂျစ်ပြည်သူတွေသမ္မတဟိုစနီမူဘာရက်ကိုလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်ပထမအဦးဆုံးဒီမိုကရေစီအရသာအစွတ်တက်လာခြင်းကစလို့နိုင်ငံရေးအပြောင်းအလဲကိုမျှော်လင့်ခဲ့ကြတာပါဒါပေမဲ့ဒီနေ့ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲကိုဝင်ရောက်ဆင်ပြိုင်မဲ့တသိပုဂ္ဂလတွေနှုတ်ထွက်သွားကြပါတယ်လက်ရှိသမ္မတအစ်ဗဒယ်ဖာတာအယ်စီစီကရွေးကောက်ပွဲကိုသပိတ်မှောက်မဲ့အတိုက်ခံတွေရဲ့အစီအစဉ်ကိုလုံးဝစဉ်းကြီးခံနိုင်မှာမဟုတ်ဘူးလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်ဘူဂျိုဂျီအယ်စီစီဟာရွေးကောက်ခွင့်သမ္မတမိုဟာမက်မော်စီကိုဖြုတ်ချအာဏာသိမ်းပြီး2014မှာရွေးကောက်ပွဲနိုင်တဲ့သမ္မတဖြစ်လာခဲ့ပါတယ်။အဲဒီအချိန်ကစပြီးလူခွင့်ရေးချိုးဖောက်မှုတွေမီဒီယာဖိနှိပ်ချုပ်ချယ်မှုတွေများပြားလာခဲ့ပြီးဒီမိုကရေစီမျှော်လင့်ချက်လည်းမှိမ့်မိန်သွားခဲ့ပါတယ်။ဆယ်ဒီဟက်မစ်ဟာဝါရှင်တန်ဘရုတ်ကလင်းအင်စတီတူရှင်းကသူတွေတူဖြစ်ပါတယ်
။နိုင်ငံရေးကင်းကျင်းကိုလက်ရှိအစိုးရကပိတ်ပင်ထားသမျှတော့လက်ရှိပိုနေမြဲကြားနေမြဲအခြေအနေပဲဆက်ပြီးတည်ရှိနေပါလေဦးမယ်။လူများစုကိုကိုစားပြုတယ်ဆိုတဲ့မျက်နှာဖုံးဟာလေမျက်နှာဖုံးမျှတာဖြစ်နေဦးမှာပ
ါဒီပတ်တွင်မှာတော့လာမယ့်မလ26 28ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲကိုစပိတ်မှတ်ဖို့အတိုက်ခံအုပ်စုအများအပြားဆော်ဩနေရပါတယ်ရှင်ပြိုင်မဲ့ဆိုတဲ့သူ6ယောက်လည်းပဲနှုတ်ထွက်သွားခဲ့ကြပါပြီစီစီနဲ့ရှင်ပြိုင်ဖို့တူဦးကြံရစ်သူကတော့တချိန်ကသူ့ကိုထောက်ခံခဲ့တဲ့ God Party ခေါင်းဆောင်မူဆာမူစတာဖာမူဆာပဲဖြစ်ပါတယ်သမ္မတစီစီကသူဟာစစ်မှန်တဲ့ရွေးကောက်ပွဲကိုလူကျင်တယ်လို့ပြောနေပေမဲ့သူများနဲ့ရှင်ပြိုင်ရမှာကိုမလိုလားဘူးလို့ဝါရှင်တန်အခြေစိုက်အစီအလပိုင်းဒီမိုကရေစီစီမံကိန်းသူတွေကညွှန်ကြားမှုအေမီဟော့ဇွန်ကဆိုပါတယ
်ဝင်ရောက်ရှင်ပြိုင်မဲ့သူအများပြားကစစ်တပ်ကလာတဲ့ထောင်းတော့ပို့ပြီးတော့ချင်းချောက်တလူတောင်ဖြစ်လာနိုင်တဲ့အတွက်ကြောင့်မလို့အီဂျစ်အာဏာပိုင်တွေကနှီးမျိုးစုံသုံးပြီးတော့ဒီလူတွေကိုမရေရာတဲ့အကြောင်းပြချက်တွေနဲ့တားဆီးမယ်သူတို့အပေါ်မှာထောက်ခံတဲ့သူတွေကိုလည်းချင်းချောက်ဖိအားပေးပြီးတော့ဝင်ပြိုင်မဲ့သူတွေနှုတ်ထွက်သွားအောင်လုပ်မှာပါပဲ
ဒါမဲ့သူ့အနေနဲ့အတိုက်ခံတွေကိုနှိမ့်နေနေကြတော့မလိုပါဘူး။တကယ်တမ်းသူနဲ့ရှင်ပြိုင်မဲ့မူဆာဆိုရာဟာမျက်တရဲရွေးကောက်ပွဲဖြစ်တယ်ဆိုယုံလောက်ပြသဖို့ရွေးကောက်ပွဲဝင်တာဖြစ်တယ်လို့သုံးသပ်သူများဆိုကြပါတယ်။တခါစီစီရှာတရားစီရင်ရေးအပါအဝင်အစိုးရတရားလုံးကိုလည်းပဲချုပ်ကန့်ထားပြီးဖြစ်ပါတယ်။သူရဲ့ပါလီမန်ကလည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့အရသာအဖွဲ့အစည်းတွေကိုတန်ခတ်မဲ့ဥပဒေတွေပြဋ္ဌာန်းပေးထားပြီးဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာဒီမိုကရေစီဆိုတာမဖြစ်နိုင်ဘူးလို့American Long Island Tech Zoo နိုင်ငံရေးသိပ္ပံတွဲဖက်ပါမခဒီလီယာဖမီယာပြောပါတယ
်ပြည်ရင်းမှာနိုင်ငံရေးပွင့်လင်းမှုရှိဖို့လိုအပ်ပါတယ်အစိုးရနဲ့သဘောကွဲသူတွေနိုင်ငံရေးပါတီကလူတွေစုဝေးဦးနိုင်ခွင့်ရှိရပါလိမ့်မယ်နိုင်ငံရေးရှင်ပြိုင်ခွင့်ပေးရမယ်ဒါရထက်ပိုအရေးကြီးတာကလွတ်လပ်ပြီးမှန်ကန်သက်ကြွတဲ့မီဒီယာတွေရှိနေဖို့လိုအပ်ပါတယ
်အဲဒီပြဿနာရဲ့နောက်အစိပ်ပိုင်းတစ်ခုကတော့ဒေသတွင်းနဲ့အနောက်နိုင်ငံအစိုးရတွေကစီစီပေါ်စီးနှီးခံကြခြင်းဖြစ်တယ်လို့လဲဒီလီယာဖမီယာဆက်ပြောပါတယ်
နိုင်ငံတကာကလည်းဖိနှိပ်ချုပ်ချယ်တဲ့အစိုးရကိုထိတိယောက်ဖိအားပေးဖို့လိုအပ်ပါတယ်။လူမှုကိုတစ်ဖက်ကမြောက်ပေးလိုက်တခြားတစ်ဖက်မှာအစိုးရကိုနောက်တမျိုးပြောလိုက်လုံနေလို့မရပါဘူး
။လက်ရှိအမေရိကန်အစိုးရဆိုရင်အရှေ့လပိုင်းဒီမိုကရေစီထွန်းအားရေးကိုစိတ်ပဝင်စားမှုမရှိသလောက်ပဲလို့သုံးသပ်သူတွေထဲမှာတချို့ကဆိုနေကြသလိုအရှေ့လပိုင်းပြဿနာမှာနှစ်ပေါင်းများစွာပါဝင်ရလွန်းလို့အနောက်တိုင်းတွေဟာခြေုံလက်ပန်းကျနေပြီလို့မှတ်ချက်ချတဲ့လူတွေလည်းရှိပါတယ်။အဓိကကတော့ဒီအရှေ့လပိုင်းဒေသမှာအာဏာရှင်အစိုးရတွေကမှတည်ငြိမ်မှုကိုဖန်တီးပေးနိုင်တာဖြစ်တဲ့အတွက်အနောက်နိုင်ငံတွေအနေနဲ့ကြည့်ရင်ဒါဟာယာယီပြည်လည်မှုဖြစ်တယ်ဆိုပြီးလက်ခံထားကြတာလည်းဖြစ်မယ်လို့သုံးသပ်နေကြကြောင်းပါခင်ဗျာ။